မြန်မာစစ်ကောင်စီတပ်တွေနဲ့ KNU ကရင်မျိုးသားစီးအုံတပ်တွေကြားတိုက်ပွဲကြောင့်မလို့ကြေးရွာသား2500လောက်ဟာထိုင်းနစ်စပ်ဖြတ်ကျော်ပြီးတော့ထိုင်းနိုင်ငံတွင်းမှာခုလုံရောက်ရှိလာတယ်လို့ထိုင်းစစ်တပ်အရာရှိတဦးက AP သတင်းဌာနကိုပြောပါတယ်။ရာနဲ့ချီတဲ့အဲ့ဒီကြေးရွာသားတွေဟာတောင်ဝင်းမြစ်ကိုဖြတ်ပြီးတော့ထိုင်းနိုင်ငံမဲဆောက် KIN တဲကိုဒီဇင်ဘာလ16ရက်နေ့ကလေးကရောက်ရှိလာကြတာဖြစ်တယ်လို့ထိုင်းနယ်ခြားစောက်တပ်တွေကအဲ့မှာလုံခြုံရေးစောင့်ယူပေးနေတာကိုလည်းတွေ့ရပါတယ်။ဒီသက်ကံတွေပြောရတော့ထိုင်းနယ်မြေတဲကိုလက်နက်ကြီးနှလုံးကြောက်ရောက်ခဲ့ပြီးတော့အဲ့ကဒီကြံခင်းတချို့ပျက်စီးသွားတယ်လို့ AP သတင်းမှာရေးပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်တဲ့အဲ့ဒီဒုက္ခသည်တွေကိုကျောင်းတစ်ခုမှာယာယီနေရာချထားပေးပြီးတော့အစာရေစာပါဝင်လူသားချင်းစာနာမှုအကူအညီတွေလည်းပေးထားပါတယ်။အဲ့ဒါပြင်သူတို့ကိုကိုဗစ်ရောဂါပိုးဆစ်ဆီးမှုတွေလည်းလုပ်ပါတယ်။အခုလိုမျိုးလူတွေအစုလိုက်ပြုံလိုက်ထွက်ပြေးရတာမျိုးကိုပြီးခဲ့တဲ့ April လအတွင်းကလည်းဖြစ်ခဲ့ပြီးတော့အဲ့ဒီတုန်းကတော့ကရင်တိုင်းသားနေမြေတဲကိုမြန်မာစစ်ကောင်စီကလေရင်နဲ့လေကြောင်းတိုက်ခိုက်တာကြောင့်ဖြစ်ပါတယ်။အဲ့ဒီတော့ကသူတို့ကိုထိုင်းနိုင်ငံတွင်းမှာယာယီခိုလုံခွင့်ပေးခဲ့ပြီးဒီနောက်မှာတော့မြန်မာပြည်ဘက်ကိုပြန်ပို့ခဲ့ပါတယ်။မြန်မာနိုင်ငံတွင်းမှာစစ်တပ်ကအာဏာသိမ်းပြီးတော့ငင်းညံ့တဲ့ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းခဲ့တဲ့အတွက်တကြွလှုပ်ရှားသူတွေလွှတ်တော်မတ်တွေအတော်များများနေဆက်ကိုတင်းရှောင်ပြီးတော့တိုင်းသားလက်နက်ကင်ဖွဲ့စည်းထိန်းချုပ်ရာဒေသတွေစီကိုခိုလုံရောက်ရှိလာကြတာဖြစ်ပါတယ်။မြန်မာစစ်ကောင်စီဘက်ကတော့တကြွလှုပ်ရှားတဲ့ PDF ဒေသခံကာကွယ်ရေးအဖွဲ့တွေကိုအဲ့ဒီဒေသတွေမှာစစ်သည်တန်းတွေဖောက်ခွဲတန်းတွေပေးနေရဆိုပြီးတော့ဆွဆွဲတာတွေရှိပါတယ်။လီကော့ကူဒေတာတိုက်ပွဲတွေကြောင့်မလို့ထိုင်းနိုင်ငံတကူထွက်ပြေးခိုလုံသူတွေရှိသလိုပဲဒေတာတွင်းပြစ်ခတ်မှုတွေဆက်ဖြစ်နေတာမို့လို့ဒေသခံတော်များများဟာနေဆက်မပြတ်နိုင်ပဲတောင်ရင်မြင့်နာအနီးတစ်ဝိုက်တောတောင်တွေထဲမှာလှည့်လည်ခွာအောင်နေကြရတယ်လို့လည်းဒေသခံတွေကပြောဆိုပါရခင်ဗျာ။